ရာဂီမုံတိုင်းတန်ကြောင့်လူပေါင်း100ကျော်နဲ့မနေ့တည်ဆုံခဲ့ရတဲ့မြန်မာနိုင်ငံအတွက်အခုအညီပေးမဲ့အစီအစဉ်တွေကိုအိန္ဒိယနဲ့တောင်ကိုရီးယားတို့ကကြေညာလိုက်ကြပါတယ်။မုံတိုင်းတန်ခံခဲ့ရတဲ့မြန်မာနိုင်ငံအတွက်စာနာမှုအကူအညီအမေရိကန်ဒေါ်လာ73သန်းထောက်ပံ့ပေးမယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။ဒီအကူအညီတွေကိုနိုင်ငံတကာချက်ချင်းဒီအဖွဲ့ ICRC အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်ကြတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးယုံOCHA ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂကလေးငယ်များရာမုံငွေအဖွဲ့ UNICEF တို့အပြင်အာဆီယံစာနာမှုအကူအညီပေးယုံ AHA စတဲ့အနေနဲ့ကအဖွဲ့အစည်းတွေကတစင်ထောက်ပံ့ပေးသွားမှာဖြစ်တယ်လို့ရန်ကုန်မြို့မှာရှိတဲ့တောင်ကိုရီးယားတန်ယုံကထုတ်ပြန်ထားပါတယ်။ဒါဟာမြန်မာပြည်သူတွေခက်ခဲမှုနဲ့ကြုံနေရတဲ့အချိန်လိုအပ်နေတဲ့ပြည်သူတွေကိုတောင်ကိုရီးယားကကူညီထောက်ပံ့ပေးခြင်းဖြစ်ပြီးအဓိကအားဖြင့်ကျန်းမာရေးစောင့်ရှောက်မှုစားနပ်ရိက္ခာလုံခြုံမှုရှိရေးနဲ့တခြားအရေးပေါ်လိုအပ်တဲ့နေရာတွေမှာတုံ့ဆွယ်သွားဖို့ဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူပဲမြန်မာနိုင်ငံအပါအဝင်ယာဂီမုံတိုင်းတန်အစိုးဆုံးခံခဲ့ရတဲ့နိုင်ငံတွေကိုအကူအညီတွေစတင်ပေးအပ်နေပြီလို့အိန္ဒိယကလည်းပြောပါတယ်။မြန်မာ၊ဗီယက်နမ်နဲ့လာအိုနိုင်ငံတွေကိုစာနာမှုကူညီပေးမဲ့ Operation Sadvaf အစီအစဉ်ကိုမနေ့စက်တင်ဘာလ15ရက်နေ့မှာစတင်လိုက်ပြီဖြစ်ကြောင်းအိန္ဒိယအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီအစီအစဉ်ဟာအိန္ဒိယရဲ့အရှေ့ပိုင်းဒေသကိုဥတီဆောင်ရွက်ခြင်း At Eat Policy နဲ့အညီအာဆီယံအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခြင်းဖြစ်ကြောင်းအိန္ဒိယနိုင်ငံသားရဲ့ဝန်ကြီး S. Jai Shankar ကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းတိုက်ခိုက်ခဲ့တဲ့မုံတိုင်းကြောင့်အသက်သေဆုံးမှုတွေနဲ့အတူရေကြီးရေလျှောက်မှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေလည်းအများအပြားရှိခဲ့တဲ့မြန်မာနိုင်ငံကိုစာနာမှုအကူအညီတွေပေးနိုင်ရေးအတွက်အိန္ဒိယရေတပ်ကအရှေ့ပိုင်းရေတပ်အုပ်စုနဲ့အတူပူးပေါင်းဆောင်ရွက်မှုတွေစတင်နေပြီလို့လည်းပြောပါတယ်ခင်ဗျာ။